ပြီးခဲ့တဲ့ပတ်တည်းတရုတ်အမေရိကန်ကုန်သွယ်ရေးအငင်းပွားမှုရော့ကျလာတာမို့ကမ္ဘာကုန်ထုတ်လုပ်ပြန့်ချိမှုကိုအကူအညီရစေလိမ့်မယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်။ဒါပေမဲ့လည်းအရှေ့တောင်အာရှနိုင်ငံတွေကလိုလားနေတဲ့တရုတ်ရဲ့ယင်းနည်းမြုပ်နှံမှုကတော့နည်းပါးနေအောင်မယ်လို့ဆိုပါတယ်။ကုန်သွယ်ရေးအငင်းပွားမှုကြောင့်စီးပွားရေးတစ်ဆုတ်နေခဲ့ပြီးအခုတော့အင်အားကြီးနှစ်နိုင်ငံရဲ့သွင်းကုန်ခွန်တွေကိုရှော့ချပြီးမှဖြစ်တာကြောင့်ကမ္ဘာဒေါ်လာကတန်ဖိုးကြီး electronic အစိတ်ပိုင်းတွေထုတ်လုပ်တက်ဆိုင်ရောင်းချသူတွေကိုပြန်လည်နလန်ထားစီမှာဖြစ်တယ်လို့လိလသူတွေကဆိုပါတယ်။ဒါပေမဲ့လည်းအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့ဗီယက်နမ်တို့ကတော့တရုတ်နိုင်ငံကကုန်စည်တွေမလာဘဲနဲ့နိုင်ငံတွေကအရင်းနှီးနဲ့ပို့ကုန်တွေတင်ပို့နိုင်မှာမဟုတ်ပါဘူး။အရှေ့တောင်အာရှနိုင်ငံတွေကဆင်းရဲခြင်းကနေရုန်းထွက်ဖို့နဲ့စီးပွားရေးကိုတည်ဆောက်ဖို့အတွက်အရင်းနှီးတွေရှာဖွေနေကြရတာလည်းဖြစ်ပါတယ်။ကုန်သွယ်ရေးညှင်းပွားမှုကြောင့်တရုတ်နိုင်ငံအနေနဲ့ဒေါ်လာ350ဘီလီယံကနေ950ဒီနှစ်လာခဲ့ရတာပါ။ဒီအမေရိကန်သွင်းကုန်တွေရှော့ချပေးလိုက်တာကြောင့် electronic စက်ပစ္စည်းနဲ့သယ်ယူပို့ဆောင်ရေးဆိုင်ရာကွန်ပစ္စည်းထုတ်လုပ်မှုတွေအကြီးအကျယ်တိုးတက်လာဖို့ရှိနေပါတယ်။ကုန်သွယ်ရေးညှင်းပွားမှုမတိုင်ခင်တရုတ်နိုင်ငံကထုတ်လုပ်တဲ့စက်ရုံတွေကနေ 3.9 ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုထုတ်လုပ်ခဲ့တယ်လို့လည်း Boston စီးပွားရေးတိုင်းငံမြန်အုပ်စုကပေါ်ပြပါတယ်ခင်ဗျာ။